စက်တင်ဘာလ29ရက်ဗိုလ်ထူးနေ့ကအောက်လွတ်တော်နိုင်ငံသားရေးရာကော်မတီမှာ Burma's Brutal Campaign Against the Rohingya ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲတစ်ခုလုပ်ခဲ့တာဖြစ်ပြီးကော်မတီဝင်အောက်လွတ်တော်အမတ်တွေနဲ့တင်ပြဆွေးနွေးမဲ့သူတွေတက်ရောက်ခဲ့ကြပါတယ်။ဒီကြားနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာမတ်ကြီးရှိနေခဲ့ပေမဲ့မြန်မာတာမတ်ကြီးတော့ရှိနေခဲ့ပါဘူး။ဒါနဲ့ပတ်သက်ပြီး Democrat Party ကအောက်လွတ်တော်အမတ် Brad Sherman ပြောတော်တာက
I'd also like to introduce the ambassador of Burma, but unfortunately I can't because that ambassador is not.
တာမကြီးကိုလည်းကျွန်တော်ဒီမှာမိတ်ဆက်ပေးလို့ပဲတာမကြီးကဒီမှာရှိမနေပါဘူး။တာမကြီးကဒီမှာရှိနေမယ်ဆိုရင်မြန်မာအစိုးရရဲ့မူဝါဒတွေကြောင့်ထောင်ပေါင်းများစွာသောလူတွေနိုင်ငံကနေထွက်ပြေးသွားတဲ့အပေါ်ကဘာကဘလို့မြင်နေတယ်ဆိုတာကိုသိသွားမှာပါပဲ
။ဝါရင်ကော်မတီဝင်အောက်လွတ်တော်မှဒေနာရူရဘော့ဂါကလည်းကြားနာပွဲမှာမြန်မာအစိုးရဘက်ကသာရှိနေရင်သူတို့ပြောတာကိုလည်းသိရမှာပဲလို့ပြောသွားပါတယ
် We would have learned more I believe had we had someone from the Burmese government here to give their side of the story I'm chairman of I've been
သူတို့ကပြောစရာရှိတာကိုပြောဖို့မြန်မာစိုးရတွေကတူးဦးသားဒီမှာရှိနေမှဆိုရင်ကျွန်တော်တို့ပို့ပြီးတော့သိရလိမ့်မယ်လို့ယုံကြည်ပါတယ်ကျွန်တော်ကဥက္ကဋ္ဌတူးလည်းဖြစ်ပြီးတော့ sub committee တီးရဲ့ဥက္ကဋ္ဌအဖြစ်လည်းလုပ်ခဲ့မှုပါတယ်ဘယ်ကိစ္စမှမဆိုတစ်ဖက်ကပြောတာတွေကဘလောက်ပဲမှန်နေပါစေနှစ်ဖက်စလုံးကပြောနိုင်တဲ့အခွင့်အရေးရအောင်ကျွန်တော်အမြဲကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ကြားခဲ့တဲ့ဆွဆွဲချက်တွေအပေါ်မှာအပြန်အလှန်ပြောတာတုံ့ပြန်တာငြင်းကြက်ထုတ်တာပြီးတော့တရားရောက်ကဘယ်လိုများတုံ့ပြန်မလဲဆိုတာကြားရရင်စိတ်ဝင်စားစရာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီလိုအရေးကြီးတဲ့ကြားနာပွဲမျိုးမှာရှိမနေခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းလာမှာတော့ဖိတ်ကြားချက်မရှိခဲ့ဘူးလို့သံတမန်ကြီးကအခိုင်အမာပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖိတ်ကြားချက်လုံးဝမရှိပါဘူး။သူတို့ကြားနာပွဲမတိုင်ခင်မှာ Mr. Edrice ရဲ့ယုံနဲ့ကျွန်တော်တို့အများအားဆက်သွယ်ရှိနေပါတယ်။သူ့အနေနဲ့ကျွန်တော်တို့တော့နိုင်ငံတော်ရဲ့လုံခြုံအကြံပေးအရာရှိနဲ့သူတို့တွေးဖို့ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ဆက်သွယ်တာရှိပါတယ်။လုံခြုံအကြံပေးအနေနဲ့သူတို့လုံမဲ့နေ့မတိုင်ခင်မှာနယူးယောက်ကိုပြန်သွားရမှာမဟုတ်လို့ကျွန်တော်တို့အနေနဲ့လာပြီးတော့တွေးဆနိုင်ခြင်းမရှိဘူးဆိုတဲ့ဟာတော့သူတို့ပြောထားခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်မို့သူတို့ကနေပြီးတော့တကယ်ပဲကျွန်တော်တို့ရှိစေချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းပြီးပေးမှာဖိတ်ကြားမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကျွန်တော်တို့ကြောင်ကြားချင်းဖိတ်ကြားချင်းမရှိပါဘူးဆိုတဲ့ဟာလေးတော့ပြောပြရစီ
။အဲဒီနေ့ကဂျာနာပွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတာမတ်ကြီးရှိနေတယ်ဆိုတာလွှတ်တော်အမတ် Brad Sherman ပြောတာအရသိရပါပေမဲ့ဘင်္ဂလားဒေ့ရှ်တာမတ်ကြီးကဝင်ရောက်ပြောဆိုဆွေးနွေးတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။